ကစ္စတန်ရဲတပ်ဖွဲ့ဝစ်စုံဝစ်ဆင်ထားသူတို့ချို့ပါတယ်တာလီဘန်စစ်သွေးကြွတွေဟာဆက်တနက်ဒီလက်ပစ်ဘုံးတွေတုံးပြီးနိုင်ငံအနောက်မြောက်ပိုင်းကအကျဉ်းထောင်တစ်ခုကိုတိုက်ခိုက်ခဲ့တဲ့အတွက်အကြမ်းဖက်သမား25ယောက်ပါဝင်စုစုပေါင်းအကျဉ်းသား240လွတ်မြောက်သွားပါတယ်3နိုင်လောက်ကြာတဲ့တိုက်ခိုက်မှုတွေမှာရဲတပ်ဖွဲ့ဝင်4ယောက်ပါဝင်လူ12ယောက်သေဆုံးခဲ့ပါတယ်ခိုင်ဘာဘတ်တွန်ခေါ်ခိုင်ကဒါရာအစ္စမီလ်ခံမြို့မှာရှိတဲ့အကျဉ်းထောင်တိုက်ခိုက်မှုမှာရဲတပ်ဖွဲ့ဝင်9ဦးဒဏ်ရာရခဲ့ပါတယ်ခိုင်ဘာဘတ်တန်ကွာဒေတာဟာတာလီဘန်နဲ့အယ်ခိုင်ဒါဆက်နွယ်တဲ့တောင်ညံသူတွေလှုပ်ရှားနေတဲ့အာဖဂန်နယ်ဇက်ကမြို့နယ်စုတွေရဲ့ဒေတာဖြစ်ပြီးတရားဥပဒေစိုးမိုးမှုမရှိတဲ့ဒေတာတခုလို့ဖြစ်နေပါတယ်။ထွက်ပြေးသွားတဲ့အကျဉ်းသားတွေက6ယောက်ပြန်ဖမ်းမိတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။စစ်တပ်ဖွဲ့ဝင်တွေကိုလည်းအင်အားဖြည့်ဆည်းထားပြီးဒါရက်အစ္စမီလ်ခံမြို့မှာညမထွက်ရအမိန့်ထုတ်ထားပါတယ်။အဲ့ဒီဒေတာတစ်ပိုက်ကိုရင်းနဲ့စစ်တပ်ကဝန်းရံပြီးလုံခြုံရေးယူထားပါတယ်။အကျဉ်းထောင်တိုက်ခိုက်မှုမှာအသေးခံဘုံခွဲသမားတွေအပါအဝင်စစ်သွေးကြော150လောက်ပါဝင်ခဲ့ပြီးတော့ဒါဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်ပြောခွင့်ရသူကပြောဆိုပါတယ်အကျဉ်းထောင်တိုက်ခိုက်မှုဟာသူတို့အတွက်အောင်မြင်မှုတစ်ခုလည်းဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူကပြောခဲ့ပါတယ်